တိလင်္ကာနိုင်ငံတော်ကဘာသာရေးဆိုင်ရာဝတ်ဖြူစုတောင်းတဲ့နေရာတွေမှာလုံခြုံရေးတွေထောင်ထဲချီပြီးတော့စောင့်ကြံ့နေပါတယ်။မြေတုံးကတောက်ကြံ့နေရာမွတ်စလင်ဘာသာဝင်တွေရဲ့ဝတ်ဖြူစုတောင်းတဲ့နေလေဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကပဲခရီးရန်ဖျားကြောင်းနေတဲ့ဟိုတယ်ကြီးတွေကိုအသေးခံပုံခွဲတက်ခတ်ခဲ့လို့လူတွေရာနဲ့ချီသေဆုံးဒဏ်ရသူတွေလည်းရာနဲ့ချီရှိပါတယ်။လူတိုင်းစိတ်ပူနေကြတယ်မွတ်စလင်တွေမကပဲဗုဒ္ဓဘာသာရောခရီးရန်ရောဟိန္ဒူဘာသာဝင်တွေရောလူတွေအကုန်လုံးစိတ်ပူနေကြတယ်လို့မွတ်စလင်မျိုးသားအသက်48နှစ်အရွယ်အဗ္ဒူလာမိုဟာမက်က AP သတင်းဌာနကိုတောက်ချာနေဝေဖြူဆူတောင်းသူတွေရှိမှပြောခဲ့ပါတယ်။တိုင်းရင်းနေတုန်းကပုံကွက်တက်ခဲ့မှုကသူတို့ရဲ့လက်ချက်ပါလို့ပြောရတဲ့ IS စစ်သွေးကြွအဖွဲ့နဲ့ဆက်ဆက်တဲ့တတိယလင်ကနိုင်ငံကအစ္စလာမစ်စစ်သွေးကြွအဖွဲ့ဝင်တွေကိုအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကအပြင်းထန်ရှာဖွေနေကြပါတယ်။နိုင်ငံရဲ့အရှေ့ပိုင်းခရိုင်ကရှာဖွေစီးနင်းမှုတစ်ခုတွင်အပြန်လည်ပြစ်ခတ်မှုတစ်ခုတောက်ချာနေတုန်းကဖြစ်ခဲ့တယ်လို့တတိယလင်ကစစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။နောက်ထပ်တက်ခတ်မှုတွေဆက်ပြီးတော့ဖြစ်နိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေလို့ဘာသာရေးဝတ်ပြုဆွတောင်းတဲ့နေရာတွေနဲ့လူစုလူဝေးတွေကိုရှောင်ကြဖို့သတိထားပြီးတော့နေကြဖို့ဒီမြို့တော်ကိုလံဘိုမှာရှိတဲ့အမေရိကန်တန်တွန်းကလည်းအကြံပြုထားပါတယ်။တနင်္ဂနွေနေ့ကဘုံခွဲတက်ခတ်မှုကိုကြီးကြပ်စီစဉ်သူလို့တန်မြတ်ရှိတဲ့ဇဟန်ဟရှင်းဟာ Shangri-La Hotel တက်ခတ်မှုတွင်သေဆုံးခဲ့တယ်လို့သတင်းတွေကရရှိကြပြောကြပါတယ်။